ရွေးကောက်ပွဲကျင်းပနိုင်တဲ့အခြေအနေမရှိဘူးလို့ကြေညာထားတဲ့မဲဆန္ဒနယ်မြေတွေကရခိုင်ပြည်နယ်အမ်းမြို့နယ်နဲ့ချင်းပြည်နယ်ပလောဝါတို့ကအခြေအနေတွေကိုပြန်လည်သုံးသပ်ထုတ်ပြန်သွားမယ်လို့ရွေးကောက်ပွဲကော်မရှင်ကပြောဆိုလိုက်တဲ့အကြောင်းပြောပြပေးပါမယ်။ကျွန်မမေခါပါ။ရှေ့လာကျင်းပမယ့်ရွေးကောက်ပွဲမှာတိုင်းနယ်ပြည်နယ်6ခုမှာလွတ်လပ်မျှတမှုရှိရှိကျင်းပနိုင်မယ့်အခြေအနေမရှိကြောင်းကြေညာထားပေမယ့်ဒီအထဲကအန်းနဲ့ပလောဝမြို့နယ်တွေကအခြေအနေတွေကိုပြန်သုံးသပ်မှာဖြစ်တဲ့အကြောင်းရွေးကောက်ပွဲကော်မရှင်ကပြောဆိုလိုက်တာပါရွေးကောက်ပွဲကျင်းပဖို့တလားတော့မလိုတော့တဲ့အချိန်မှာပဲထုတ်ပြန်လိုက်တဲ့ကြေညာချက်နဲ့ပတ်သက်လို့ဒီကနေ့နေပြီးတော့မှကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းတည်ထောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးမြင့်နိုင်ကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်အန်းနဲ့ပတ်သက်လို့
လည်းအဆိုင်ရလည်းတော့ဘာမှမချက်ကြီးတာပါတဲ့အပေါ်တော့လည်းဟိုကြည့်ပြီးတော့ကျွန်တော်တို့ကြေညာချက်ဖြစ်တဲ့ကြရတဲ့တော့တုံ့တပ်လို့လည်းပြလောက်လို့ဒီကတော့တော့တက်ကြည်ညာတာရှိတယ်စစ်စစ်ဆရာရှိတယ်စစ်စစ်ဆရာရှိတာကိုဆက်ပြီးစစ်စစ်တယ်ပြလောက်ကိုမြပတ်တယ်လို့တုံ့တပ်ကြည်ညာတာရှိပါတယ်မကျက်ပါနိုင်တော့ရွှေဆိုင်တဲ့ကိစ္စတွေကတော့2015ခုနှစ်ကလည်းပဲဒီနီလာတိုင်းပါ
ကချင်ပြည်နယ်၊ကရင်ပြည်နယ်၊မွန်ပြည်နယ်၊ရခိုင်ပြည်နယ်၊ရှမ်းပြည်နယ်နဲ့ပဲခူးတိုင်းတွေကနေမြေတချို့မှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပဖို့အခြေအနေမရှိတဲ့အတွက်ရွေးကောက်ပွဲကျင်းပမှာမဟုတ်ဘူးလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြီးခဲ့တဲ့တောက်ကြာနေ့ကပဲတင်းထုတ်ပြန်ခဲ့ပါတယ်။ဒီထုတ်ပြန်ချက်မှာပါဝင်တဲ့ချင်းပြည်နယ်ပလောဝမြို့နယ်မှာလက်တလောလက်နက်ကင်ပြိပက္ခတွေဖြစ်ပွားနေတာမျိုးမရှိသလိုတချို့ဒေသတွေဟာလည်းရွေးကောက်ပွဲတွေမကျင်းပနိုင်လောက်အောင်စိုးရိမ်ရတဲ့အခြေအနေမှာရှိရလားဆိုပြီးမေးခွန်းတွေထွက်ပေါ်ချိန်မှာပဲကော်မရှင်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြန်သုံးသပ်မဲ့အစီအစဉ်ကိုကြေညာခဲ့တာပါကော်မရှင်ဘက်ကတော့2020ရွေးကောက်ပွဲမကျင်းပနိုင်တဲ့နေရာတွေကိုထုတ်ပြန်ကြေညာဖို့ဆုံးဖြတ်ရမှာလုံခြုံရေးအရာဆုံးဖြတ်ပေးနိုင်တဲ့ကာကွယ်ရေးနဲ့ပြည်ထောင်စုအပါအဝင်သက်ဆိုင်ရာဌာနအဖွဲ့အစည်းတွေရဲ့အကြံပြုချက်တွေပါဝင်ကြောင်းကော်မရှင်အဖွဲ့ဝင်ဦးမြင့်နိုင်ကပြောပါတယ
်သက်ဆိုင်ရာပြည်ထောင်စုစုအဖွဲ့ရုံးဝန်ကြီးဌာနကာဝေးဌာနပြည်ထောင်စုဌာနစုစီရတော်ရပ်ချက်တွေကိုတောက်ခံရနေကြပါတယ်သက်ဆိုင်ရာကျွန်တော်တို့ကော်မရှင်အဖွဲ့ဝယ်စစ်စည်းရဲ့တင်ပြချက်တွေဒါတွေကိုစုပေါင်းပြီးတော့ဒီလိုမျိုးရုပ်ကောက်ပွဲကော်မရှင်ကမိမိသဘောနဲ့မိမိဆုံးဖြတ်နေတာမဟုတ်ဘူ
းလက်ရှိရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိဘူးလို့ထုတ်ပြန်လိုက်တဲ့မြို့နယ်တွေထဲမှာရခိုင်ပြည်နယ်ကမြို့နယ်6မြို့နယ်နဲ့တခြားမြို့နယ်4မြို့နယ်ကရက်ကွက်ကြီးရွာအုပ်စု152အုပ်စုကချင်ပြည်နယ်ကမြို့နယ်17မြို့နယ်မှာကြီးရွာအုပ်စု192စုကရင်ပြည်နယ်ကမြို့နယ်6မြို့နယ်ကကျေးရွာအုပ်စု53အုပ်စုပါဝင်နေပါတယ်။နောက်ပြီးရှမ်းပြည်နယ်မြို့နယ်6မြို့နယ်နဲ့တခြားမြို့နယ်18ခုကကျေးရွာအုပ်စု152စုနဲ့မွန်ပြည်နယ်ကျေးရွာအုပ်စု2စုနဲ့ပဲခူးတိုင်းမြို့နယ်2ခုကကျေးရွာအုပ်စု42အုပ်စုစတာတွေပါဝင်ထားပါတယ်။ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီးပြန်လည်ပြင်ဆင်ပေးဖို့တိုင်းရင်းသား၅ပါတီဖြစ်တဲ့ကချင်ပြည်သူ့ပါတီ၊ကယားပြည်နယ်ဒီမိုကရက်တစ်ပါတီကရင်အမျိုးသားဒီမိုကရက်တစ်ပါတီ၊ချင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့မွန်ညီညွတ်ရေးပါတီနဲ့တိုင်းရင်းသား73ပါတီဖွဲ့စည်းထားတဲ့တိုင်းရင်းသားလူမျိုးများမဟာမိတ်ပါတီပြီးခဲ့တဲ့ရက်ပိုင်းကပြည်အောင်စုရွေးကောက်ပွဲကော်မရှင်ထံတောင်းဆိုထားပါတယ်။ရခိုင်ပြည်နယ်မှာရွေးကောက်ပွဲမကျင်းပဖို့ကြေညာထားတဲ့မြို့နယ်6မြို့နယ်တွေကအမ်းမြို့နယ်နဲ့ပတ်သက်လို့ပြန်လည်တုံ့တက်မဲ့အစီအစဉ်ကိုတော့ရခိုင်ပြည်နယ်ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့ကဥခိုင်ကောင်းဆန်းကကြိုဆိုလိုက်ပါတယ်။
အတီးကတော့ကော်မရှင်အနေနဲ့ပြန်လေတုံးသက်တင်တာပေါ့နော်ပြန်လေတုံးသက်တာကတော့သူတို့အတွက်ဟိုမှန်ကန်တဲ့တုံးသက်မှုဖြစ်လိမ့်မှာပေါ့
ပြီးခဲ့တဲ့2015ရွေးကောက်ပွဲမှာတော့ကချင်ကရင်မွန်နဲ့ပဲခူးတိုင်းအတွင်းကမြို့နယ်9မြို့နယ်နဲ့ကျေးရွာအုပ်စု600လောက်အပြင်ရှမ်းပြည်နယ်ကမြို့နယ်9ခုနဲ့ဝါကူပိုင်းအုတ်ချုံခွင်ရဒေသတို့မှာလုံခြုံရေးစိတ်မချရတာကြောင့်ရွေးကောက်ပွဲကျင်းပမဲ့အစီအစဉ်တွေကိုဖျက်ခဲ့မှုပါတယ်ဒီစဉ်ရွေးကောက်ပွဲကိုတော့ကိုဗစ်ရောဂါကူးစက်မှုတွေကြားမှာကျင်းပမဲ့အခြေအနေဖြစ်တာကြောင့်မဲပေးတဲ့လုပ်ငန်းစဉ်မှာထိခိုက်မှုရှိမှာကိုလည်းစိုးရိမ်မှုတွေရှိနေပါရဲ့ရှင်ကျွန်မမေခါပါရန်ကုန်ကနေဒီသတင်းပေးပို့ထားပါတယ်